Welcome to the Voice of America in Burmese.
Mingla ba shin. VOA American Dai ye 2019 khu ni July 23 ye in ga ni nya ban season 2 go American Pi Rong Su myo ro Washington DC ga ni dai yai thol lwe ni ba bi. Line to meter 2532 51 patthama nai wet ma line meter 190 a pyin VOA ye Facebook sa myan na VOA Burmese News ga ni pi lo le na sin nai ma le shin. ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဗြိတိန်ရဲ့ဝန်ကြီးချုပ်သစ်အဖြစ် Boris Johnson ကိုရွေးချယ်လိုက်ပါပြီမြောက်ကိုရီးယားကောင်ဆောင် Kim Jong Un ဟာမကြခင်ရီချတော့မှရင်ခုန်သင်္ဘောအစ်ကိုဒီနေ့တွားရောက်ဆစ်ဆဲပါတယ်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဟာမကြခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာဒီကနေ့ဖြစ်တဲ့တိုက်ပွဲအတွင်းအရပ်သားထိခိုက်မှုရှိတဲ့အကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပါတယ်
သူတို့ပြောစကားအရတင်ညောထောက်ဖို့ဝင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်အဲ့ဒီကလေးရဲ့ဒေထက်ခေါင်းကိုပေါ့နော်သနာထိမှန်တယ
်ဦးထွန်းသာစင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်2020မှာငြိမ်းချမ်းရေးရဖို့ NCA အပြစ်ရစာချုပ်ကိုယုံကြည်ပူးပေါင်းဆောင်ရွက်ကြဖို့အတွက်တက်မတော်သတင်းစာရှင်လင်းဘွယ်ကနေတိုက်တွန်းသွားတာအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမ္မတရုံအကြံပေးပုဂ္ဂိုလ်အဖြစ်တန်အမတ်ဟောင်းတဦးကိုသမ္မတကခန့်အပ်တော်မဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေဖန်ဆီးခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ကိုတရက်ခွေမှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးအပါအဝင်တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေဒီကနေ့တရားစွဲလိုက်ပါတယ်တခါကလေးသူငယ်အခွင့်ရေးဆိုင်ရာဥပဒေချမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဆိုတဲ့သတင်းလွှာတွေကြားကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ဒီတိနိုင်ငံကလက်ရှိအာဏာရ Conservative Party တွင်ကျင်းပတဲ့ရွေးကောက်ပွဲမှာ Boris Johnson အနိုင်ရသွားပြီဖြစ်တာကြောင့်သူဟာဗြိတိန်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်ဒီနေ့လာနေ့ညမှာပြီးဆုံးသွားတဲ့ Mess စန္ဒပေးပွဲမှာမေယလာ66ရာခိုင်နှုန်းရရှိခဲ့တဲ့ Boris Johnson ကမေယလာ34ရာခိုင်နှုန်းရရှိခဲ့တဲ့လက်ရှိနိုင်ငံရေးဝန်ကြီး Jeremy Hunt ကိုအနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရအောင်ကြီးညာချက်ထွက်လာပြီးတဲ့နောက်မှာတော့ Mr. Johnson ကတိုင်းပြည်စည်းလုံးရေးတိုးတက်အောင်မြင်မှုတွေအတွက်ရှေ့တိုးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါ့အပြင်အော်တိုဘလ31ရက်နေ့မှာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့လှုပ်ဆောင်သွားမယ်လို့ကတိပြုပြောဆိုသွားသလိုပညာရေးအခြေခံအဆောက်အုံနဲ့ရဲတပ်ဖွဲ့ကိုအားပေးမြင့်တင်ပြီးနိုင်ငံပေါင်းစည်းရေးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ Boris Johnson ဟာမနေ့ပြန်ပုတ်ထုတ်နေမှာတော့ဝန်ကြီးချုပ် Theresa May ထံကတရားဝင်ရာထူးပြောင်းလဲလက်ခံရယူတော့မှာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးကိစ္စဆွေးနွေးညှိနှိုင်းမှုတွေအချိန်ချင်းမအောင်မမြင်ဖြစ်ခဲ့တဲ့အတွက်ဝန်ကြီးချုပ် May ရာထူးကနှုတ်ထွက်သွားတာဖြစ်ပြီးဝန်ကြီးချုပ်သစ်မရွေးချယ်ခင်စကြာယာယီတာဝန်ယူပေးထားတာဖြစ်ပါတယ်။ဝန်ကြီးချုပ် May အနေနဲ့နိုင်ငံနဲ့ပါတီပေါ်သူမတူအောင်ထားဆောင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်း Mr. Johnson ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ Boris Johnson ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလိုက်ရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းအမေရိကန်သမ္မတ Donald Trump ကလည်း Twitter ကနေရေးသားခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နဝေထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုသတိပေးတဲ့အနေနဲ့တောင်ကိုရီးယားစစ်လေယာဉ်တွေကအချက်ပြမီးတွေပစ်ဖောက်ပြီးတော့သတိပေးခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအရှေ့ပင်လယ်ပြင်နဲ့ဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားစစ်လေယာဉ်တွေကလိုက်ပြီးတော့သတိပေးနှင်းထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားစစ်လေယာဉ်တွေဘက်ကအချက်ပြမီးတွေပစ်ဖောက်လိုက်တော့မှပဲအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့လည်းတိတ်မကြခင်မှာပြန်လည်လာတဲ့အတွက်တောင်ကိုရီးယားချက်လေယူနစ်ကအချက်ပြမီးတွေထပ်ပြီးတော့ဖောက်ခဲ့ရတာပါတောင်ကိုရီးယားလေကြောင်းကာကွယ်ရေးစုံထဲမှာမနေ့အင်္ဂါနေ့ကအခြားရုရှားလေယာဉ်နှစ်စင်းနဲ့အတူတရုတ်စစ်ဖက်လေယာဉ်နှစ်စင်းတို့လည်းဝင်ရောက်ပြန်တန်းတော့ခဲ့ကြတယ်လို့ဆိုလ်မြို့တာဝန်ရှိသူတွေကပြောပါတယ်ဒီလို့ရအတွက်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတရုတ်နဲ့ရုရှားတန်ယုံတို့ကိုတရုတ်ဝင်ကန့်ကွက်စာပေးပို့ထားတာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူရဲ့စစ်လေယာဉ်ဟာဂျပန်ပင်လယ်ပင်ပေါ်ကဂျာခန်ရေနံနမိတ်ထဲမှာပြန်တန်းခဲ့ရတာဖြစ်တဲ့ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပယ်ကြပါတယ်။တောင်ကိုရီးယားချက်လေယင်းတွေကတော့ကျင်းဝတ်နဲ့အညီလှုပ်ဆောင်ခြင်းမရှိဘဲသတိပေးမီးတွေပြစ်ပောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွဲပြောဆိုထားပါတယ်
။မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဟာမကြခင်ရေချတော့မှရင်ခုန်သင်္ဘောအစ်စ်ကိုဒီကနေ့တွားရောက်ဆစ်ဆဲခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN နေမှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ခုန်သင်္ဘောကနေပဲထိန်တက်ဒုံးကျည်ပြစ်လွတ်တဲ့နှိပညာကိုဆက်လက်ကြိုးပမ်းနေစေဆိုတဲ့သင်္ကေတလေးဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလိကျင်းမှုတွေကိုကန့်ကွက်တဲ့အနေနဲ့လာပေါက်20ကြာဆန်းငံထားခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုပြန်လည်စတင်တော့မယ်လို့မြောက်ကိုရီးယားကပြောကြားအပြီးရပ်ပိုင်းအတွင်းမှာပဲရင်ခုန်သင်္ဘောသတင်းထွက်လာတာဖြစ်ပါတယ်ရင်ခုန်သင်္ဘောရဲ့ဆွမ်းဆောင်နိုင်စွမ်းအပြင်ခင့်မီတဲ့လက်နက်စနစ်တွေပါဝင်တာကြောင့်ဒီရင်ခုန်သင်္ဘောပေါ်ခေါင်းဆောင် Kim Jong Un ကအင်မတန်ကျေနပ်အားရမှုရှိတယ်လို့ပြောကြောင်း KCN သတင်းမှာဖော်ပြပါတယ် ဒီရင်ကုန်သင်းမော့တီဆောက်လိုက်တာကိုကြီးချင်းအဖြစ်မနစ်နှစ်စာမိုင်းကစလို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားနျူကလ িয়ার အရေးတန်တမာရေးနည်းလမ်းနဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာကိုပဲမြောက်ကိုရီးယားဟာသူ့ရဲ့စစ်ရေးဆွမ်းဆောင်ရည်မြင့်တင်အောင်လှုပ်ဆောင်နေခဲ့တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ
်။အိန္ဒိယနဲ့ပါကစ္စတန်အကြားနှစ်ကာလရှေ့ကြာစွာပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသကပဋိပက္ခကိုကူညီဖြည့်ရှင်းပေးဖို့အိန္ဒိယကသူ့ကိုအကူအညီတောင်းခဲ့တယ်လို့အမေရိကန်သမ္မတထရမ့်ပြောဆိုမှုဟာမမှန်ကန်ကြောင်းအိန္ဒိယအစိုးရကညှင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့သမ္မတထရမ့်ကိုအဲ့ဒီလိုမျိုးဘယ်တော့မှတောင်းဆိုခဲ့ခြင်းမရှိခဲ့ဘူးကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဆာဘရာဟာမယန်Jashakra ga lutto ko di kne pyo cha lai par de
I would like to categorically assure the house that no such request has been made by the prime minister
American tamra ko wun nyin chou modi ga aei lo taung so mu myo ma lut khe bu so da lutto ko chin naw akai ma pyo cha lo par de chin naw chat pyo ba me wun nyin chou ga American tamra ko be dong ga ma aei lo taung so khe chin ma shi ba u da a pyin Pakistan ne India ja phit ne de pratipakha re ma na mya ko na naing gan ja swin ne a phye sha ma so de mu wara ko chin naw ro chat ma chin tong de ba de so da ko le di nya ma that law a ti pe pya se thuro phet ga ne sa phyet jaw lout saung ne de a chan phet mu re ko a yin yat tat ma da lin chin naw ro ga thuro ne thi twe set san mu re lout saung ma so da ko le that law pyo cha lai par de so pi lo pyo so တော်ပါပဋိပက္ခဖြစ်နေတဲ့ကက်ရှမီးယားဒေသအတွက်ကူညီဖြည့်ရှင်ပေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ကိုတောင်းဆိုခဲ့ကြောင်းသမ္မတထရမ့်ကသတင်းလာနေမှာပြောကြားလိုက်တဲ့အပေါ်အိန္ဒိယကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအရှိန်မြှင့်လှုပ်ဆောင်မှုအတွက်မြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်စစ်ပဇာမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောကြားကြောင်းမြန်မာ Times သတင်းမှာဖော်ပြထားပါတယ်ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရချထားရေးဖွံ့ဖြိုးရေးစီမံကိန်းဌာနတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်ရကြမှာခီးစဉ်အတွင်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးသမျှအခြေအနေနဲ့ဒီလူတွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးတော့မှာဖြစ်တဲ့အပြင်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့အကြားနားလည်မှုစာကြွန်လာကို2018ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည်2252ဦးကိုပထမအတုပ်အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လုံခြုံရေးအတွက်ဆွေးနွေးတဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေကအနာဂတ်မှာနေရပြန်ဖို့ညှင်းဆဲခဲ့ကြတာပါသဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကလည်းဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်နှိကွေးနေတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ဖို့ထားပါတယ
်ဟောင်ကောင်အစိုးရပေါ်စန့်ကျင်ဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့ကြတဲ့လူဆိုးကမ်းဝင်တွေအဖြစ်ဆွဆွဲခံရသူတွေကိုဟောင်ကောင်ရဲတွေကဖမ်းလိုက်ပါတယ်အဲ့ဒီလူတွေရဲ့လက်ဆက်ကြောင့်ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရသွားစေတဲ့အပေါ်ဟောင်ကောင်မှာအကြီးအကျယ်စိတ်ဆိုးတောတာထွက်နေကြတာပါလူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့ trial တရုတ်လူဆိုးကမ်းဝင်တွေလို့ဆွဆွဲပြောဆိုနေကြတဲ့အဖြူရောင်မို့တိုက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာဘူတာရောင်တစ်ခုမှခီးတယ်ရီကိုပိုက်လုံးတွေတုတ်တွေနဲ့ရိုက်နဲ့တိုက်ခိုက်ခဲ့တာကိုတွေ့ရပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ဟောင်ကောင်အစိုးရကလိုတဲ့လိုကင်တွဲဆောင်ရပြီးတော့ရန်စပုတ်သားတွေကိုအေးအေးယူအပြစ်ပေးနေတဲ့အပေါ်တရုတ်အစိုးရဘက်ကအခိုင်အမာထောက်ခံတယ်လို့တရုတ်နိုင်ငံဘီဂျင်းကတာဝန်ရှိသူတွေကပြောပါတယ်ဟောင်ကောင်ရဲ့ပြည်တွင်းရေးမှပြပကဝင်းမီဆွဲဖက်တာနဲ့အခြေအမြစ်ရှိတဲ့အကြောင်းပဲဆွဆွဲပြောဆိုချက်တွေကိုလက်မခံနိုင်ဘူးလို့လည်းတရုတ်အစိုးရကထပ်လောင်းပြောဆိုထားပါတယ်
အမေရိကန်ရွေးကောက်ပွဲဆိုင်ရာလူမျိုးရေးတိုးမြင့်လှုပ်ဆောင်မှုအစိုးပြထားတဲ့ဥပဒေမူကြမ်းအတည်ပြုရေး Republican Party ဝင်တွေသူတို့နဲ့လက်တွဲလှုပ်ဆောင်ကြဖို့အောက်နယ်အထက်လွှတ်တော်မှရှိတဲ့ Democratic အမတ်တွေကဒီကနေ့ကြီးညာချက်ထုတ်ပြန်တောင်းဆိုဖို့ရှိနေပါတယ်2016ရွေးကောက်ပွဲအတွင်းရုရှားကကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကဗိုလ်ထုနေ့မှာအထက်နယ်အောက်လွှတ်တော်ကကော်မတီနှစ်ခုရှေ့မှောက်မှာထွက်ဆိုဖို့တရက်အလိုမှာပဲ Democratic ဘက်ကအခုလိုတောင်းဆိုမဲ့ပြင်ဆင်မှုတွေထွက်ပေါ်လာတာပါ2020မှာကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေတွေနဲ့အထက်လွှတ်တော်ကအဆွေးပြုထားတဲ့ဥပဒေတွေကိုဒီမိုကရက်တစ်ဘက်ကအဓိကမိမောင်းထိုးပြတင်ပြဖို့ရှိပါတယ်။ရုရှားကကြားဝင်နောက်ဆက်ခဲ့တာ၃နှစ်ရှိသွားပြီဖြစ်ပေမဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုံခြုံရေးတွေကိုဘလို့ အကောင်းဆုံးကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့ကိစ္စပေါ်အောက်လွတ်တော်ဒီမိုကရက်တွေနဲ့ရီပက်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုမရနိုင်ပဲဖြစ်နေကြတာပါ
Puerto Rico ကျွန်းကအုပ်ချုပ်ရေးမှူး Ricardo Rosero နှုတ်ထွက်ပေးရတဲ့ဆယ်ရမြောက်နေ့ဖြစ်တဲ့မြို့တော် San Juan မှာရှိတဲ့အုပ်ချုပ်ရေးမှူးရဲ့အိမ်ရှိမှာဆန္ဒပြနေကြတဲ့လူအုပ်ကြီးတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့တုံးပြူပြီးတော့တင်းလာနေ냐ကလူစုခွဲလိုက်ပါတယ်။ Puerto Rico ကျွန်းစာဒီကဘာကျော် Pop Khita အဆိုတော် Ricky Martin နဲ့အခြားအထင်ကြီးအနုပညာရှင်တွေအပါအဝင်လူပေါင်း9သိန်းလောက်မြို့တော်ရဲ့လမ်းမတွေမှာချီတက်ဆန္ဒပြခဲ့ကြပြီးတော့အုပ်ချုပ်ရေးမှူး Rosero ရထုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အုပ်ချုပ်ရေးမှူး Rosero နဲ့သူ့ရဲ့လက်ထောက်တွေဟာ2019ခုနှစ်မှာဖြစ်သွားတဲ့ဟာရီကိန်းမုန်တိုင်းမာရီယာကြောင့်ဘေးသင့်ခဲ့သူတွေကိုအပြင်းထန်ဝေဖန်ထားတာအပါအဝင်အမျိုးသမီးတွေကိုနှိမ်ချပြောဆိုတာ LinkedIn ချင်းဆုံးဖြတ်သူတွေကိုဝေဖန်ပြောဆိုတာတွေပါဝင်တဲ့ဆမ်နာ900ပါအွန်လိုင်းပေါ်ကပြောဆိုဆွေးနွေးမှုတွေကိုတင်းတွေကိုစုံစမ်းဖော်ထုတ်တဲ့ဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာဒေတာခန့်တွေအကြအမျက်ထွက်ခဲ့ပြီးတော့အခုလိုရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာပါ
အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါ။လက်နက်ကင်ပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာဒီကနေ့လည်းတိုက်ခိုက်မှုတချို့ဖြစ်ခဲ့ပြီးအရက်သားတွေထိခိုက်တာရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါရတယ်။မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲရခိုင်လက်နက်ကင်အဖွဲ့ AA ကတပ်မတော်စစ်ရေးရေးတမ်းမတော်စစ်ရင်တွေကိုတိုက်ခိုက်ခဲ့တဲ့မြေပုံမြို့နယ်မှာနယ်မြေရှင်းလင်းရေးဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးမှာပါရှင
်။ရခိုင်ပြည်နယ်မြောင်းမြို့အနီးဒီနေ့နေ့လယ်ပိုင်းကပြစ်ခတ်မှုရရှိခဲ့ပြီးမြို့နယ်စံမိုင်လောက်ဝေးရဲ့တိမ်ညိုကျေးရွာချောင်းထဲမှာတော့မျိုးစွားရီတင်လာတဲ့ဆက်လီတစည်းကိုပြစ်ခတ်ခံရတဲ့အတွက်အရက်သားတအုပ်ထိခိုက်ဒဏ်ရာရခဲ့ကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOE ကိုပြောပါတယ်။
ဒီသူတို့ပြောစကားအရတင်ညထပ်ဖို့ကွင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်အဲ့ဒီကလေးရဲ့အဲဘေးထက်အဲဒီခေါင်းကိုပေါ့နော်သနာထိမှန်တယ်ကိုစေးယုံကိုတင်လာရတယ်လောလောဆယ်အရေးကြီးနေတဲ့အခြေအနေမှာမို့သွေးမလုံးပေါင်းသွင်းလာရတယ
်တချိန်တည်းမှာပဲမကြသေးခင်တုန်းကအမ်မြူနယ်နယ်နယ်စပ်မှာတက်မတော်နယ်အေအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းတက်မတော်ရေးရင်တွေမကြခဏလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခံရကြအောင်စုံလန်းစစ်ဆေးရည်လုပ်ဖို့တက်မတော်ဘက်ကမြေပုံမြို့ကျေးရွာတချို့မှာနေမီရှင်းလင်းဓာတ်တွေစတင်နေပြီဖြစ်ကြောင်းမြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖေတန်ကပြောပါတယ
်ဒီဖက်ကနေပြီးတော့ဟိုတင်းပေါ့ဒုံးကျည်လောင်ရှာနဲ့ပစ်တယ်ဆိုပြီးတော့အဲ့မှာလည်းနည်းနည်းထိခိုက်မှုရှိတယ်။အဲ့တဝိုက်ကိုပေါ့နော်သူတို့တရားဝင်တရားရုပ်အတွက်အဲ့လိုဖြစ်စီရေးနဲ့နည်းနည်းရှင်းရှင်းမှုတွေတော့လုပ်နေပါလား။လူကြီးရှင်းနေစစ်တယ်အဲ့ဘယ်သွားနေလဲဘာညာပေါ့အဲ့အမျိုးလိုစစ်တုံးစစ်တာလို့ရှိတယ်
လက်တလောတိုက်ပွဲဖြစ်တာကြီးမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်နေရကြောင်းထွက်ပြေးတိမ်းရှောင်နေရရှိနေတယ်လို့လည်းဥဖေတန်းကပြောပါတယ်မကြသေးခင်တုန်းကလည်းတက်မတော်ရဲ့စစ်စင်ရေးနေမီတချို့မှာကြေးရွာကြီးမိရှို့ခံရရဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရပါတက်မတော်သတင်းမှန်ပြန်ကြားရေးဗိုလ်မှူးချုပ်စုံမင်းထွန်းကတော့မြေပုံမြို့နယ်တဝိုက်နေမီရှင်းလင်းတဲ့စစ်စင်ရေးတွေစတင်ပြီဖြစ်ကြောင်းအတည်ပြုပေမဲ့ကြေးရွာတွေကိုတက်မတော်ကမိရှို့ရမျိုးမရှိကြောင်းငြင်းဆန်ခဲ့ပါတယ်
လုံးကျွေးဖောင်ရနေရတော့ကျွန်တော်စီးပြီးတယ်။နောက်ပြီးအဲ့မှာဆွတ်ဆွတ်လေးပေါ်နေတာမှမီးရှို့တဲ့ဘာညာဆိုပေါ်နေတာရှိတယ်။ကျွန်တော်ဟောလဲနမခါပဲလဲလမ်းမီးပြီးပြီ။အဲ့လိုလုံးတာမရှိပါဘူးဗျာ။ဟုတ်ကဲ့
။ဒေသခံလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကတော့တပ်မတော်နဲ့အေအေတို့ကြား2015ခုနှစ်ကစရဲတိုက်ပွဲရေးကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဆောင်ဦးရေကပြည်내တစ်ခုလုံးမှာလူရေ 9,000 ကျော်အထိရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ
်။ကိုစော့ထက်ပြောပြသွားတာပါရှင်။အခုတော့ဒီကနေ့တက်မတော်သတင်းစာရှင်းလင်းပွဲကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံမှာ2020ပြည့်နှစ်ကြာရင်ငြိမ်းချမ်းရေးရဖို့မျှော်လင့်ထားကြောင်းနဲ့တစ်ဖက်သက်အပြစ်အခက်ရက်စဲရေး၃ချိန်ကြီးညာထားပြီးဖြစ်တဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်တာဝန်ရှိသူတွေကပြောပါတယ်။ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းယုံယုံကြည်ကြည်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့ကိုပါတိုက်တွန်းသွားပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2020ခုနှစ်မှာငြိမ်းချမ်းရေးရရှိဖို့အတွက်တိုက်တွန်းတာကိုဒီကနေ့နေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောဆိုလိုက်တာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာတက်မတော်ကကွယ်ရေးဦးစီးချုပ်က2020မှာငြိမ်းချမ်းရေးရရှိဖို့အတွက်တန်ဋိဌာန်ချတာကြောင်းပြောဆိုခဲ့တဲ့အပေါ်လက်တွေ့မှာဘလောက်အလားအလာရှိသလဲလို့သတင်းမီဒီယာတွေကမေးမြန်းတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေကြားခဲ့တာဖြစ်ပါတယ်။
လူညီမှန်းချက်ကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်လက်တွေမှာလုပ်နေတယ်ဆိုတာဒီအပြစ်ခရာဆယ်ပြီးတဲ့တ 工具里面有一个特定价联系，哎，工具里面特定价联系的好处，单刚跟那两块是一样，一零两年哦，单刚一零零两年哦，还有来吧，啊，商业品，他主要是把人家一种东西嘛，等于跟那个说的，比如如保温炉，比如啥的，比如如保温炉是啥，跟那说的。你单一个那单一块是你说的，单一个人家比如你这嘛，你不比你家的七八，哎，就如果你这个保温啦，如果家的，人家一种样子的，是吧？可能也好大一点，啊，毕竟这个单一块里面是不是不容易方便啊？
2020မှာငင်းချင်းရရှိဖို့အတွက် 2018 ဒီဇင်ဘာလကစတင်ပြီးတမ်ဘော့တမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်ပြစ်ခတ်ရစေးရေးကိုဆောင်ရွက်ခဲ့ကြောင်းလဲဗိုလ်မှူးချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးသေးတဲ့အဖွဲ့တွေရှိတယ်လို့ NCA ပြင်ပလမ်းကြောင်းကနေငင်းချင်းဆွေးနွေးဖို့တောင်းဆိုတာတွေရှိနေတဲ့အပေါ်တမ်ဘော့ရဲ့ယက်တီချက်နဲ့သဘောထားကိုလည်းတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုထားပါတယ်။တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ဟာပြစ်ခတ်တိုက်ခိုက်တာတွေရစဲပြီးတဲ့နောက်ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်တရားမျှတမှုနဲ့ဂုဏ်သိက္ခာရှိမှုအပေါ်အခြေခံတဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငင်းချမ်းရေးကိုဥတည်သွားဖို့ရည်ရွယ်ကြောင်းတမရော်ရဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာနိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကအခုလိုပြောပါတယ်
။ပြစ်ခတ်ရစေးပြီးနိုင်ငံရေးဆွေးနွေးကြမယ်။သောကနိုင်ငံရေးဆွေးနွေးမယ်ဆိုတာမူရတော့ဘယ်သူမှညှင်းပယ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲမှာတည်ဆုံနေတဲ့ကိစ္စတွေ။နောက်ပြစ်ခတ်ရစေးရင်မှာတည်ဆုံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့တော့လက်တွေ့ကြကြဖြစ်စင်းမှုလိုတာ။နောက်တစ်ခုဒီ NC လက်မှတ်ထိုးရေးသားဖွဲ့နိုင်ငံရေးဆွေးနွေးပွဲမှာလည်းကိစ္စမှာလည်းဒီနိုင်ငံရေးကခွဲမထွက်ရဂရီကွေပေးရေးနဲ့ဒီခုရောတမလို့ကိစ္စတက်ဆုံနေပြီးတော့အခုရှေ့မတွန်းနိုင်နောက်မဆုံနိုင်တဲ့အခြေအနေမျိုးဖြစ်နေတာပါအဲ့တော့နိုင်ငံရေးဆွေးနွေးပွဲမှာလည်းညှိနှိုင်းမှုရရှိဖို့လိုအပ်ပါတယ်အစဉ်တိုင်းမှာတော့နှူးနှစ်ဖက်ကြီးကြီးလေးလေးညှိနှိုင်းဖို့လိုအပ်မယ်လို့ထင်ပါတယ်
လောလောဆယ်မှာထိုင်းမြန်မာနယ်စပ်ဒေသက NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ဆွေးနွေးနေတဲ့27ရာစုပင်လုံအစည်းအဝေးဟာတနေ့ကြော်ကြာရက်ဆိုင်ထားရတယ်လို့ပြည်မြန်မာနယ်စပ်ကအဖွဲ့10ဖွဲ့ KND မျိုးသားတိုးတက်ရေးပါတီ KNPP နဲ့ NCA လက်မှတ်ရေးထိုးရေးအတွက်လည်းဆွေးနွေးနေစေအခြေအနေဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုသမရကအသက်ခံအပ်မဲ့သမရယုံအကြံပေးရာထူးအပေါ်မှာထောက်ပြသုံးသပ်ချက်တချို့ကိုနားဆင်ကြရပါမယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC ရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမရယုံအကြံပေးပုဂ္ဂိုလ်အဖြစ်တန်အမတ်ကြီးဟောင်းတယောက်ကိုသမရကခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့မေလ၈ရက်နေ့စွဲပါနိုင်ငံတော်သမရယုံအမိန့်ကြော်ညာစာနဲ့ခန့်အပ်ခဲ့တာဖြစ်ပေမဲ့နှစ်လကျော်ကြာမှနိုင်ငံတော်ပြန်တမ်းမှပါဝင်လာခဲ့တာငင်းချမ်းရေးလုပ်ငန်းစဉ်ကိုလက်ရှိတာဝန်ယူထားသူတွေကိုယ်တိုင်အခုလိုခန့်အပ်ထားတဲ့အပေါ်မှာတိမထားတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါဒီသတင်းကိုတော့ဝေသတင်းတောက်မေခါကပေးပို့ထားပါတယ်ရှင
်ဒီခန့်အပ်လွှာဟာဇူလိုင်19ရက်နေ့ရက်စွဲနဲ့ထုတ်တဲ့နိုင်ငံတော်ပြန်တမ်းမှာပါဝင်ခဲ့တာဖြစ်ပြီးထုတ်ပြန်ချက်မှာဖော်ပြချက်အရာကတော့ပြီးခဲ့တဲ့မေ၈ရက်နေ့ရက်စွဲမှာခန့်အပ်ထားတာဖြစ်ပါတယ်သမရခန့်အပ်လိုက်တဲ့အကြံပေးဟာအငိမ့်စားတန်မတ်ကြီးဥပေါ်လင်စိန်ပဲဖြစ်ပါတယ်တန်တမန်အတိုင်းဝိုင်းရဲ့ပြောပြချက်အရာကတော့သူဟာစစ်ဘိုလ်တဦးအနေနဲ့တာဝန်ထမ်းဆောင်ဘူးသူဖြစ်ပြီးတဲ့နောက်တန်တမန်အတိုင်းဝိုင်းဘက်ကိုပြောင်းရွှေ့လာသူတဦးဖြစ်တယ်လို့ကနဦးသိရှိထားရပါတယ်နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့သမရအကြံပေးတွေခန့်အပ်တာမှာရယူထားတဲ့တာဝန်နဲ့ကိုယ့်ရဲ့ကြွန့်ကျင်မှုနဲ့ကန့်ညှိမှုမရှိဘဲခန့်အပ်တာတွေလူမှန်နေရာမှန်တွေမတုံးဆွဲနိုင်တာတွေကတိုင်းပြည်အတွက်နစ်နာစေတယ်လို့ဆိုပါတယ်
ဟုတ်ရင်နှစ်ပေါင်းများစွာတွေကစတိုက်ဖြစ်နေတဲ့ပုံစံကအကြံပေးပုံကိုဖြစ်ခန့်တဲ့နေရာမှာသူကလက်လက်တဲ့နေရာမှာအငိမ့်စားယူတဲ့ပုံကိုတွေကိုခန့်ထားတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့တကယ်တမ်းကတော့အကြံပေးပုံကိုဆိုတာတကယ်ဟလာလက်ရှိဟလာ NRPC ရဲ့လုပ်ငန်းတွေဒါမှမဟုတ်လေနိုင်ငံတော်သမ္မတရုံးရဲ့လုပ်ငန်းတွေကိုတော့တကယ်ဖြစ်ဖြစ်ရောက်ရောက်နဲ့ပွန့်ပွန့်လင်းလင်းအားနည်းချက်တွေလိုအပ်ချက်တွေပေါ့ပြုပြင်ရမယ့်အချက်တွေကိုဟိုထောက်ပြပြီးအကြံပေးနိုင်မဲ့ပုံကူမျိုးတွေကိုဥစားပေးခန့်ဖို့လိုအပ်တယ်လို့မြင်တယ်
။ဒီပြင်နိုင်ငံတော်သမရယုံအမိန့်ကြေညာစာကိုရက်ပေါင်း80ကျော်မှနိုင်ငံတော်ပြန်တမ်းမှာဖော်ပြနိုင်တာကိုလည်းမေးခွန်းထုတ်တင်တယ်လို့သူကဆိုသွားပါတယ်
။ဒီနိုင်ငံတော်သမရယုံကပဲဖြစ်ဖြစ်နိုင်ငံတော်အတိုင်းအတာပုံကူယုံကပဲဖြစ်ဖြစ်တော့ပြည်အောင်စုအစိုးရအဖွဲ့ယုံကပဲဖြစ်ဖြစ်ဒီအမိန့်ကြေညာစာတွေအမိန့်တွေထုတ်ပြန်ချက်တွေကိုထုတ်ပြန်တဲ့အခါမှာတော့အချိန်နဲ့တကြီး ပြည်သူလူထုကိုအတိပေးဖို့လိုအပ်တယ်လို့မြင်တယ်အခုဆိုရင်ဟဲ့လားမေလာတုန်းကထပ်အပ်တယ်အမိန့်ကြော်ညာစာကိုအခုဇူလိုင်လဒီနိုင်ငံတော်ပြန်တန်းကြတော့မှထုတ်ပြန်တယ်ဆိုတော့ဈာကာလရပ်ပေါင်း80လောက်လက်ဟာနေတော့တွားတူရတယ်အဲ့တော့ဒါလည်းပေါ်ပြတယ်ဆိုတော့အစိုးရအဖွဲ့ရဲ့ဒီလုပ်ငန်းဆောင်ရွက်မှုတွေမှာဘယ်လောက်ထိလာလေးလံထိုင်မိုက်မှုတွေဖြစ်နေတယ်ဘယ်လောက်ထိနှေးကွေးမှုတွေ
Sugaro.
Lose, Nyan Lungazema, can't hallelujah, Nyan Lungazema, to get up on more Nena, Mamma. Udooks are a pitcher, your district, Doctor Dimu Noasa, or Dimu Kumo de Noasa, no? Diluria Nyan Lungazema, to get up on more Nene, and not what Uri can be, Hamua, to get up Uri where I began Uri when a but the beard, Yagged Allah, the more Uri Lunganima, look at Allah, so I can run Matiauli to end Nagunyazo. Matiare Kajaro, that then though he mentioned all his of Yo Kakavare.
လက်ရှိခန့်ထားသူဟာစစ်ဘိုဟောင်းတအူးကနေအသွင်ကူးပြောင်းကတန်တမန်အတိုင်းဝိုင်းဘက်ကူးပြောင်းလာတဲ့သူတအူးလို့ဒါကနေဦးသိရှိထားရပြီးဥပရေရေးရဘလောက်ကြွန့်ကျင်မှုရှိတယ်လဲဆိုတာကိုတော့သိချာမသိရသေးပါဘူးသူရဲ့လုပ်ပိုင်ခွင့်နဲ့သူဘလို့တာဝန်နေယူမလဲဆိုတာနဲ့ပတ်သက်လို့သမရယုံဘက်ကိုဆက်သွယ်မေးမြန်းလာမှာလဲဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူးရှင်
မိခပြပြသွားတာပါရှင်အခုတခါတော့တက်ကြွလှုပ်ရှားသူငါးဦးဒီကနေ့တရားစွဲခံထားရတဲ့အခြေအနေကိုပြောပြပါမယ်။ ဖန်စီ ခံထားရတဲ့ down to music တန်ချက်အဖွဲ့ကိုတရက်ခွင့်မှအကူအညီပေးခဲ့တဲ့ 88 music ခေါင်းဆောင်တအူးဖြစ်တဲ့ Manila သိန်းပါဝင်တက်ကြွလှုပ်ရှားသူ 9 ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖန်စီခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံရင်းဆန်ခတ်အခြေအနေကိုကြားဝင်ဖြန့်ဖြေးပေးခဲ့တာဖြစ်ကြောင်းပြောဆိုထားတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်။
တကြံတွင်းမှာစဉ်းစားမတင်မဲနဲ့တန်ချက်ထိုးခဲ့တဲ့အတွက်အေးအေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိန်းသိမ်းခံနေရတဲ့ဒေါင်းနုမျိုးဆက်တန်ချက်အဖွဲ့ရုံးထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရက်တပ်ဖွဲ့ဝင်တွေအပေါ်ဝတရားနောက်ဆက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကမန္တလေးသိမ်းအပါအဝင်မရှားရမုံကိုနန်းလင်း ကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်တထောင်မြို့နယ်တရားစခန်းကဒီကနေ့ဗိုလ်တထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျပ်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံရင်းဆန်ခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာဒါဖြစ်ကြောင်းပြောဆိုထားပါတယ်။
တရားစွဲခံရသူတူဖြစ်တဲ့88မျိုးဆက်ကျောင်းသူမန္တလေးတိုင်းကတော့တရားဥပဒေနဲ့အမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်။အဲဒီနေ့ကတော့ကျမတို့ကအာမခံပိတ်စာပဲပေါ့နော်။ရှင်းလေးပါဝါတင်တယ်။အာမခံပေးတယ်ပေါ့။အဓိကကတော့သူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။သူတို့တက်ထားတဲ့ပုံမှန်တွေကသုံးနှစ်သုံးလသုံးဆိုတဲ့ပုံမှန်တွေကျမတို့ကိုတက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတ
ဒီဘုရားတရားရုံးမှာအကြောင်းတူတွေအချုပ်ခန်းပေါ်ဆင်းလာတဲ့အချိန်မှာပဲဘုရားရဲ့စခန်းကရင်းနေရနေပြီးတော့မဲဆူရကနာမြင့်နဲ့မက်တီဆိုင်တော့တွန်းလိုက်တဲ့အချိန်မှာစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈာရရနေဝင်ရောက်ဖြတ်ချင်ခဲ့တယ်ဒါပေမဲ့တကယ်ကိုကိုထူးလေးဟော
ကျိုးလုံးနဲ့သူတွေကိုကြတဲ့သုံးတရားရေးယူခဲ့တဲ့မရှိဘဲနဲ့ကျမတို့ဈာဝယ်ဖြတ်ချင်ခဲ့တယ်ဒါပေမဲ့တကယ်ကိုကိုထူးလေးဟောကျိုးလုံးနဲ့သူတွေကိုကြတဲ့သုံးတရားရေးယူခဲ့တဲ့မရှိဘဲနဲ့ကျမတို့ဈာဝယ်ဖြတ်ချင်ခဲ့တယ်အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတမကကြောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာ
ဒီလွတ်လပ်စွာလှူရှားမှုအတန်ကမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်ပြီးတော့ဒီကိစ္စကြီးဆက်ဖြစ်တာကဒီမေလ၂၀ရက်နေ့တို့ထောင်အမြင့်နဲ့တရားရုံးမှာတောင်းလို့ရတဲ့ရုံးတော့မှာဖြစ်ခဲ့တယ်ဆိုတော့ဘယ်တော့အဲမေလ၂၀ရက်နေ့မှာဖြစ်ပြီးတည့်နေ့အတွင်းမှာပဲဒီထောင်ရဲစဲနေပြီးတော့ဒီလိုလိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ပေါ့ဆ ဒီကုနေကိုဆဲခဲ့တာဒါကျွန်တော်တို့သိရတယ်။သုံးမ353ရဲ့114ရဲ့116ရဲ့332ရဲ့ဆိုပြီးတော့ဆက်စုခဲ့တယ်ပေါ့။အဲလိုဆက်စုခဲ့တာကိုကြည်ကျင်းအားဖြင့်သူတို့ဟာဒီပုံမှန်၄ခုဒီလိုကိစ္စလေးတစ်ခုပေါ့ပုံမှန်၄ခုတက်ပြီးဆွဲတာကိုကြည်ကျင်းအားဖြင့်ဒီကောင်းတဲ့မျိုးဆက်အပါဝင်ဒီသူတို့ကဝင်းရံနေပြီးဒီနဲ့ပတ်သက်တဲ့သူတွေကိုဘယ်လောက်အထိဒီရေအနေနဲ့သူပြင်ရက်တ်ပွင့်နေတယ်ဘယ်လောက်ဒီအမျိုးတွေထားနေလဲဆိုတာကိုသိတာကြည့်တယ်လို့ကျွန်တော်တော့မြင်နေတာ
။ပို့ထောက်တရားရုံးဒီကနေ့ရုပ်ထုတ်စစ်ဆေးချိန်မှာတော့မတ်လီလာသိအပါဝေးကားဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတင်းပတ်အင်္ဂါနေ့မှာထပ်မံရုပ်ချိန်ပေးထားပါတယ်။တကြံတော့ကစင်စာမတင်ပဲနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆိုခဲ့တဲ့ဒေါက်တာမျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူကျောင်းသားတွေကိုတန်ကြပ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အသုံးအနှုန်းတွေပါဝင်ခဲ့လို့ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကာကြီးအကြီးအကျယ်ပြတ်စေမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အေးစိတ်အကျဉ်းထောက်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်။
မဆုမွန်ပြပြသွားတာပါရှင်။အခုကလေးအခွင့်ရေးဆိုင်ရာဥပဒေကြံဘက်ကိုအလှည့်ပေးပါရစေ။ကန့်ကွက်ဝေဖန်မှုတွေရှိနေတဲ့ကလေးတငယ်အခွင့်ရေးများစုဆိုင်ရာဥပဒေကြံကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးမကြခင်မှာနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော်မှာပါ။ဒီဥပဒေရဲ့ကလေးမွေးစား권ပါပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးဝေဖန်တာတွေရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်။
ကန့်ကွက်ဝေဖန်မှုတွေရှိနေတဲ့ကြားကနေကလေးတငယ်ခွင့်ရေးများဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်နိုင်ငံတော်သမ္မတဦးဝင်းမြစ်ကမကြခင်လက်မှတ်ရေးထိုးအတည်ပြုထုတ်ပြန်တော့မှာဖြစ်ပါတယ်။ဒီဥပဒေကြမ်းအခန်း၈မှာပါတဲ့မွေးစား권ဥပဒေမှာတော့နိုင်ငံသားတဦးဟာကလေးတငယ်ကိုမိဘအရင်းတပွဲပြည့်စုံဆောင်ရှောက်နိုင်ရင်သတ်မှတ်ချက်နဲ့အညီမွေးစား권ရှိရလို့ဖော်ပြပါရှိပါတယ်။ဒါကြောင့်စာနာထုတ်ပေါ်တာတွေဖြစ်ခဲ့တယ်လို့နိုင်ငံရေးပါတီတချို့ကလည်းကန့်ကွက်တဲ့ထုတ်ပြန်ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ကန့်ကွက်ရတာနဲ့ပတ်သက်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကအခုလိုရှင်းပြပါတယ
်။အခုကမြန်မာနိုင်ငံအတွင်းမှာမွေးဖွားတဲ့နိုင်ငံဟုတ်မဟုတ်ဟုတ်ကလေးတွေကိုမွေးသားမွေးဥပဒေမွေးသားစရာနဲ့သူကနိုင်ငံသားကလေးတွေကတော့အခွင့်အရေးရလာပါပြီ။ဒီရောဒီနိုင်ငံအများကြီးကလူကြီးပေါက်ကွင်းအဆမဲ့ပေါက်ကွင်းနေတဲ့နိုင်ငံကြီးတွေကြားထဲမှာအဲ့ဒါကျွန်တော်တို့ရှိနေတဲ့အတိုင်းကြီးအတွက်ဒီဥပဒေကအဲ့ဒါလူကြီးရဲ့ပြဿနာအများကြီးရှိနေတယ်နီး။အငြင်းရှိရပေါ့ဒီရှိတဲ့အငြင်းကြီးရဒါကြောင့်ကျွန်တော်တို့ကတောင်းကန့်ကွက်တာပေါ့
။ဒီဥပဒေကိုလွတ်တော်တွင်ကိုလွတ်တော်ပြင်ပမှာပါကန့်ကွက်ဖို့ဆောင်ရွက်နေတယ်လို့လည်းဒေါက်တာနန္ဒာလှမြင့်ကဆိုပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီအဖွဲ့ဝင်ဦးအောင်တင်းကအခုလိုရှင်းပြပါတယ
်။ဥပဒေကိုနည်းနည်းသဘောပေါက်ဖို့တော့လိုလိမ့်မယ်ရှင်နော်။အဲ့တော့မွေးစားခြင်းရဲ့အခွင့်အရေးကမွေးစားရဲ့သာသမီဖြစ်တယ်မွေးစားရဲ့ကိုင်းသူကနိုင်ငံသားအလိုလိုမဖြစ်ဘူးညာနော်1982ခုနှစ်နိုင်ငံသားဥပဒေရဘလို့မှခမနိုင်ငံသားမဖြစ်နိုင်ဘူးနိုင်ငံသားဖြစ်ခွင့်ဥပဒေရပြည်သားဥပဒေနဲ့သွားတာလူတွေကဇဝေဇဝါဖြစ်နေတာကဒီမွေးစားတာနဲ့ပဲနိုင်ငံသားဖြစ်ရမယ်ဆိုတဲ့အခွင့်အရေးရသွားနိုင်တယ်ဆိုပြီးတော့ကတဲ့တဲ့ဟိုအလုပ်ပြသူတိချာဥရိရဲ့သဘောသဘာဝမတူညီတဲ့ဥရိသဘောသဘာဝကိုသူကပေါင်းစပ်ပြီးသူအတွေးရင်သူလျှောက်ပြောနေတာနော
်ဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကဇွန်လ9ရက်နေ့ကအတည်ပြုခဲ့ပြီးနိုင်ငံတော်သမ္မတတန်ပြီးပို့ခဲ့ပြီးမဲ့နိုင်ငံတော်သမ္မတကအချက်အချို့ကိုပြန်လည်ပြင်ဆင်မှုလွှတ်တော်ကိုပြန်လည်ပြီးပို့ခဲ့ပါတယ်နိုင်ငံတော်သမ္မတပြင်ဆင်တဲ့အချက်အချို့ကိုပြင်ဆင်ပြီးတဲ့နောက်မှာတော့ပြည်ထောင်စုလွှတ်တော်ကမနေ့ကအတည်ပြုခဲ့ပြီးမကြခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မှလည်းဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆက်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင်
ဒီမိုကရက်တစ်ပါတီကလူပြူမဟုတ်တဲ့ကွန်ဂရက်စ်တော်မှအမျိုးသမီး၄ယောက်ဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလာသူပြောဆိုချက်ကြောင့်ဝေဖန်မှုတွေကြုံနေရတဲ့အချိန်သမ္မတက Twitter လူမှုကွန်ရက်ကထပ်ပြီးရေးသားလိုက်တာပါ။မင်နီဆိုတာပြည်နယ်ကလွှတ်တော်မှအီလန်အိုမာ၊နယူးယောက်ပြည်နယ်ကအလက်ဇန်ဒရီယာအော်ဂတ်စီယိုဂေါ့ဒက်စ်၊မက်ဆာချူးဆက်ပြည်နယ်ကအာယာနာပရက်စလီနဲ့မီချီဂန်ပြည်နယ်ကရရှိဒါဒေးလစ်တို့နဲ့ပတ်သက်ပြီးသမ္မတရဲ့မှတ်ချက်ပြီးပြောဆိုချက်တွေကလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေဆိုပြီးဝေဖန်ခံရတဲ့အချိန်လေးဖြစ်ပါတယ်။အမျိုးသမီးအမတ်၄ယောက်ကို Twitter လူမှုကွန်ရက်ကပြစ်မှတ်ထားတိုက်ခိုက်ပြီးရပိုင်းကြားပြီးခဲ့တဲ့အပတ်မြောက်ကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့လူထုနဲ့တွေ့ဆုံပွဲအတွင်းလူတချို့ရဲ့အဟိတ္တန်တွေကအငင်းပွားစရာဖြစ်ခဲ့ပါတယ်။အဲ့ဒီအမျိုးသမီးကိုနေရက်ပြန်ပို့လိုက်ပါဆိုတဲ့အော်ဟစ်တန်တွေကသမ္မတထရန့်မိန်ကွန်းဆက်မပြောခင်73စက္ကန့်ကြာခဲ့ပါတယ်။ဒီအော်ဟစ်တန်တွေနဲ့ပတ်သက်လို့အကြီးအကျယ်ဝေဖန်မှုတွေကြုံရတဲ့အချိန်ဝါရှင်တန်မြို့တော်ကိုပြန်ရောက်တဲ့အခါသမ္မတထရန့်ကတော့သူနဲ့မပတ်သက်သလိုအခုလိုပြောခဲ့ပါတယ်
။ But it was quite a chant and I felt a little bit
တော်လေးကိုကြည်ကြဲလောင်လောင်နဲ့អော်ကြခစ်ကြတာပါ။ဒီလိုအော်ဟစ်တာတွေနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်မိပါတယ်။ကျောင်းကျနာကကျွန်တော်မိန်ကုန်းကိုအများဆုံးဆက်ပြောခဲ့တယ်။ဒါပေမဲ့ဒီကိစ္စကတော်တော်လေးမြန်မြန်ဆန်ဆန်ဖြစ်သွားခဲ့တာပါ
။ဒီလွတ်တော်အမတ်မျိုးသမီးတွေဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်ပါရဲ့လားလို့မိန်ကုန်းထုတ်ပြီး Twitter ကနေသမ္မတထရန့်ကတင်းကြပ်ကြွေနေမှာထပ်ရေးပါလေ။ဒီမိုကရက်လွတ်တော်အမတ်အလီဂျာကမ်မင်းစ်ကတော့သမ္မတထရန့်ရဲ့ဆက်စပ်တိမကန်ပြောဆိုချက်တွေကြောင့်တိုင်းပြည်မှာကွဲလွဲချက်တွေပိုပြီးကြီးထွားစေတယ်လို့မြင်တဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။သမ္မတဟာလူမျိုးရေးခွဲခြားသူဖြစ်တဲ့ဆိုတာသူ့အနေနဲ့တန်တရားမရှိဘူးလို့လည်းအခုလိုပြောပါတယ
်။ Mr. President, we want you to be a role model. We want somebody in that White House.
သမ္မတကြီးခင်ဗျာကျွန်တော်တို့ကခင်ဗျားကိုစံနမူနာထားမယ်သူတယောက်ဖြစ်မြင်နေတာပါ။အိမ်မြူတော်မှာရှိတဲ့ခင်ဗျားအတွက်ကျွန်တော်တို့သားသမီးတွေကဂုဏ်ယူရတဲ့သူအတူယူရမယ်သူဖြစ်စေချင်တာပါ။အခုသမ္မတကြီးလောက်ကင်ပြုမှုနေပုံတွေကကလေးတွေအတူယူဖို့မဟုတ်ပါဘူ
း2020သမ္မတရွေးကောက်ပွဲမှာသမ္မတရဲ့အကြီးတန်းချန်ပေးဖြစ်တာဝန်ယူထားသူမာစီဒက်စ်ရှာလပ်ကတော့သမ္မတဘက်ကခုလိုကာကွယ်ပြောဆိုပါတယ
် I have worked with President Trump for 2 years and he is not a racist he's a compassionate man
သမ္မတနဲ့အတူနှစ်နှစ်အတူတူအလုပ်လုပ်ခဲ့ပါတယ်သူဟာလူမျိုးရေးခွဲခြားသူတယောက်မဟုတ်ပါဘူး။မြစ်တာရှစ်ထားပြီးလူနည်းစုတွေအတွက်မူဝါဒတွေကိုအာရုံစိုက်သူပါ။လူမဲတွေစပိန်စကားပြောတဲ့သူတွေအပါအဝင်အမေရိကန်တွေအားလုံးရဲ့ဘဝကိုမြင့်တင်ဖို့ရလက်ကိုအဓိကထားအာရုံစိုက်တဲ့သူတယောက်ပါ
။ဒီမိုကရက်အမျိုးသမီးလွတ်တော်အမတ်၄ယောက်အနေနဲ့အမေရိကန်ပြည်ထောင်စုဘာလို့တည်နေလို့မပြောခင်ကိုယ့်နေရာတိုင်းပြည်ကိုပြန်ပြီးအဲ့ဒီနိုင်ငံရင်းကပြဿနာတွေကိုအရင်ရှင်းဖို့ပြီးခဲ့တဲ့တင်းကုန်နေနေ့မှာသမ္မတကပြောခဲ့တာပါ။ဒီပြောဆိုချက်ကြောင့်ကြီးကျယ်ညင်ပွားမှုတွေဝေဖန်မှုတွေတိုင်းပြည်တော်မှာပေါ်ပေါက်ခဲ့ပါတယ်။လွှတ်တော်အမတ်မျိုးသမီး၄ယောက်ထဲမှာ၃ယောက်ကအမေရိကန်ပြည်ထောင်စုမှမွေးဖွားသူတွေဖြစ်ပြီးအားလုံးကအမေရိကန်နိုင်ငံသားတွေဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုဝေဖန်ပါတယ
်။ These comments from the White House are disgraceful and disgusting and the comments are racist.
အင်ဂျူရောကထွက်လာတဲ့ဒီပြောဆိုချက်တွေဟာရှက်စရာကောင်းတယ်လို့စိတ်ပျက်စရာလည်းကောင်းပါတယ်။ဒီပြောဆိုချက်တွေဟာလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေပါ
။သမ္မတရဲ့ပြောဆိုချက်တွေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရအောက်လွတ်တော်ကအင်ကာနီမှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကို Republican အမတ်၄ယောက်ကထောက်ခံမဲပေးခဲ့ပါတယ်။အဲ့ဒီ၄ယောက်သာမထောက်ခံခဲ့ရင်သမ္မတကိုရှုတ်ချတဲ့ဆုံးဖြတ်ချက်ဟာပါတီတစ်ဖက်တည်းကထောက်ခံတဲ့ဆုံးဖြတ်ချက်ဖြစ်သာရှိနေခဲ့မှာဖြစ်ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့အင်ကာနေညတိုင်းနားဆင်နေကြဒါရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညူဦးနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့ဒါရိုက်လေလိုင်းကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်လို့မျှော်လင့်စရာကိစ္စရည်ဒီပါဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကိုလွှတ်တော်အတွင်းမှာအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ်NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆွမ်းဆောင်နိုင်မလဲဘလောက်ထိကျွန်တော်တို့ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြည်သူရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ကဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနတ်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အေရာကျုပ်ဦးသက်စင်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်ဦးကြည်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာဦးကြည်မြင့်ကြားပါလားကြား
ပါခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း၁၂ရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းရဆိုရင်တော်တော်များများကဒါတော်တော်အဟန့်တားဖြစ်နေရလို့မြင်ကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်ဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျာဘယ်လောက်ထိမျှော်လင့်လို့ရပါလဲ
ဟုတ်ကျွန်တော်ကတော့ဒီပါတီဝင်มาလည်းမဟုတ်ပါဘူးဘယ်နိုင်ငံရဲ့အထောက်ပံ့တဲ့ NGO ကိုလှုပ်ထားတဲ့လူတွေမဟုတ်ပါဘူးခင်ဗျာအတလေကြီးပါပြီဒါကြောင့်မလို့ကျွန်တော်ရဲ့ပုံကိုယ်ကြီးအနေနဲ့ရဖို့လဲပြောဆိုရင်မဟုတ်ပါဘူးတိုင်းပြည်အတွက်ပဲကျွန်တော်တင်ပြခြင်းဖြစ်ပါတယ်နောက်ကျွန်တော်ဒါကိုအချိန်မောင်းများစွာစဉ်းစားပါတယ်ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားပြီးဖြစ်ခဲ့တယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီနောက်ရှိအခြေခံဥပဒေကြီးပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုံးမဖြစ်နိုင်ဘူးဆိုတာသိပါတယ်ဒါကြောင့်လည်းကျွန်တော်ကတစ်ထောင်ချစ်အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူးအဲအိုက်ပါတီလည်းမလုံးခဲ့ပါဘူးဒါကတော့ဤတန်းလေးပါသို့တော့လူသားဒီမိုဒီအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်အနေနဲ့သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှမိမိပါတီကလူတွေကလည်းပဲဟုတ်လားချန်ကုန်းသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာအဲဘောသားတွန်းလေးတွေဖြစ်လာတယ်သူ့မှာလည်းပဲအဲနောက်တစ်ခါဖဲပေါင်းစုံပေါ့ဖြစ်လာတဲ့အခါသူ့အနေနဲ့တင်ဆောင်ရှိအောင်ပါပဲဝင်လိုက်ပြီးတော့နောက်တော့မှပြေးယူမယ်ဆိုပြီးဒီလိုစိတ်ကြနဲ့သူကဒီရွေးကောက်ပွဲမှာလေဒီလိုကျွေးကြပြီးတော့ကျွေးကြော်ပြီးတော့ဖွဲ့စည်းပုံကိုအလွတ်တော်နည်းနဲ့ပြင်မယ်ဆိုပြီးလှုပ်လာတဲ့ကြောင့်သူ့အနေနဲ့ကတော့မလွဲမသွေလှုပ်ရမယ်အလုပ်မလို့သူ့အလုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူခေါင်းဆောင်လဲလူလူခေါင်းဆောင်လဲဆိုတော့ဘယ်လိုကူကြရမလဲဘယ်လိုပြည်သူဒီမှုကြီးပဲတော်သားတွေဘယ်လိုအားပေးရမလဲဆိုရွှေတော့မှာပဲအများအားစဉ်းစားပြီးတော့ကျွန်တော်တို့ကစဉ်းစားနေကြတာပါခင်ဗျာဒါတော့ပရမားလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပမ်းနေတဲ့ခုနကအနေဒီကလည်းသူကတိကွေဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်းလွတ်တော်ဒဲမှာလှုပ်ထုံးလုံညီတဲ့အညီတပ်ဘော်ကလည်းကန့်ကွက်ထားပါတယ်လှုပ်ထုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းတွေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျာပြင်လို့ရမယ့်အခြေအနေ
အချင်းချင်းလည်းညီပြဝိုင်းတော့ကျွန်တော်တို့ကအစတွေကအခန်းစနစ်ကိုကြာဘလို့မှပြင်လို့မရဘူးဆိုတော့သိချာသိပါတယ်ကျွန်တော်ကလည်းဥပဒေသမားတွေပဲအတွေ့အကြုံအသက်တွေလည်းကြီးလာကြတော့သူနဲ့ကျွန်တော်လည်းတက်ကြည့်ပါဦးနော်တွေ့ကြုံကြဘဝိုက်တွေဖြတ်လာတော့ဘလို့နည်းနဲ့မှလွှတ်တော်နည်းနဲ့ပုံမှုနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မလို့သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲသို့တော်လည်းပဲဒါနဲ့ဟလာဒီလိုနည်းနဲ့မရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေဘူးလည်းမဖြစ်သေးဘူးဒါတော့ကျွန်တော်တို့ကတော့အကျဉ်းချင်းအဖန်ဖန်ပေါ့နည်းဒါဒါမှမဟုတ်ဘောက်ထွေးရမယ်ဘလို့တိုင်းပြည်သူအကြံပေးရမယ်ဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံတကူအကြံစီတင်ပြဖို့အဆင်ရှိပါတယ်ကွာဆိုတော့လေအနုသာဒီမိုစီအဖွဲ့ချုပ်ကတင်တဲ့အားလိုက်ပေါ့ပြည်စီရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာစောမလားဆိုပြီးတော့လည်းတော့အားနာမိပါတယ်တိုးတော်လည်းပဲတောင်းရဲလို့ဖြစ်လာတဲ့ခါရင်ကြတော့ကျွန်တော်တိတိလင်းလင်းဟလာအကြံပေးရတော့မှာပေါ့လေအဲ့ဒါတော့ဘာလဲဆိုလို့ရှိရင်တစ်ထောက်ရှိအခြေခံဥပဒေမှာကျွန်တော်တို့ဒီနေ့ဥစ္စာဟုတ်ပဲဟိုလွတ်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥပဒေကကန့်တတ်ထားပါတယ်436ကာကြီးခါဝင်းနဲ့ဘယ်လိုပြင်ရမယ်ဆိုတဲ့ဥစ္စာဟုတ်ပဲကန့်တတ်ထားတယ်ဘယ်လိုဟလာအခုတော့ဟောပြောဟိုစီးလူလူလူကကြိုက်မကြိုက်ဘူးเนาะနောက်တစ်ခါအစားထိုးလို့ရမရဆိုတဲ့ဥစ္စာတွေနဲ့ပတ်သက်လို့တစ်ထောက်ရှိအခြေခံဥပဒေမှာပြဋ္ဌာန်းတာကျွန်တော်လုံးဝမတွေ့ဘူးဒါတော့ကျွန်တော်ကွယ်လွန်သွားတဲ့ရှင်းပြဥပုနေရဆိုလို့ချင်းဒါဟိုဟလာလွတ်တော်တွေကဆုံးဖြတ်ပြီးတော့ပြည်သူနည်းနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတော့မှပဲအသက်တွေခံပြီးပြောသွားတာရှိပါတယ်ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာတော့ဒါကိုရှွတ်တော်ကနေပြီးတော့ရှွတ်တော်နီးပဲနောက်ထောက်ရှိအခြေခံဥပဒေကိုမဆက်ကျင်ဘူးရှွတ်တော်နီးနေတယ်ရှွတ်တော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ ကိုယ်စလေပေါ့ energy ဆို65ရဲ့လုံးရှိတယ်အဲ့ဒါထက်ဝက်ကြော်ပေါ့ထက်ဝက်ကြော်ရမယ်ဆိုလို့ရှိဒီနှစ်ပေါက်ချစ်အခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့အချိန်မှာပြန်လဲတုံးတတ်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့သူတို့ဒါလက်ခွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမကြိုပြောကြည့်ပါလိမ့်ခင်ဗျာ
โอเคလက်ရှိတည်ဆဲဥပဒေမှာတော့လူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
အတူကဒါလူခိုးပဲလောရဲ့ဆက်ပေါက်တယ်သူကဘယ်မရမဆိုကျွန်တော်တို့အမှုကောင်များများဆိုတာလိုက်လာတဲ့အခါမှာကျွန်တော်တို့ကြိလိုက်တာနဲ့တပြိုင်နက်ကျွန်တော်တို့ကတင်ရတော်ဘက်ကဆိုရင်အလုံးစစ်စားတယ်အမတန်စစ်စားတယ်အဲဒါမှမဟုတ်တင်ရတဲ့ဘက်ကကြိလိုက်တဲ့အခါမှာသူကလူခိုးတိုက်နေတာပဲဘယ်နေရာဟားနေဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတော့တရားရုံးနေမှာဆိုကျွန်တော်တို့အနိုင်လောက်ရတာဒီကျွန်တော်နိုင်ခဲ့တာဒီများများဆိုတာရှိပါတယ်အဲ့တော့ကိုယ်ဥစားမှာလည်းပဲနိုင်လေရှုံးလေမဟုတ်ပဲနဲ့အားလုံးတို့ထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်ဟလာဂျလတော်တို့လည်းထွက်ပေါက်အစိုးရတို့လည်းထွက်ပေါက်ပြည်လူတို့ထွက်ပေါက်အနေနဲ့ကြည့်လိုက်တဲ့အခါမှာအဲ့ဒီလိုနီးနဲ့ဟလာဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုဆန္ဒခံကိုရုပ်ပုံပြဆွတ်တော်ရဲ့ဆွတ်တော်ရဲ့ထက်ဝက်ကျော်နဲ့ဆန္ဒမင်းနဲ့ဆွတ်တော်ဆုံးဖြတ်ချက်နဲ့လုပ်ထားဘူးဘယ်သူမှတားညီလို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆန့်ကျင်ရမြောက်ပါဘူးအဲ့ဒီလိုလုပ်လဲလို့ဒါပြန်ကောက်ပြီးဘာရစက်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ကြည့်ရင်ပြောပြသလားဆိုတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥပဒေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာတော့ကျွန်တော်တို့အဲ့ဒီအဖြေပေါ်မှာမူပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုင်းဆက်သွားတာပေါ့ဒါမထောက်ခံဘူးရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကန်တော့ဘူးမမကန်နိုင်တော့ဘူးဆိုရင်တော့ဘာဒါဆိုချင်းတွတ်တော်တွေအစိုးရတွေပြစ်ပြီးတော့မပြတ်ပါဘူး2008နဲ့ဆက်သွားနေရအောင်ပါပဲနောက်ကိုစီယူချင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါအဲ့တော့သွတ်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနောက်တမတော်ကြီးလည်းဒီတိုင်းပဲကျန်တဲ့အဖွဲ့အစည်းတွေဒီတိုင်းပဲသို့တော်ဘာတော့ထူးခြားသွားလေဆိုတဲ့အခါကျတော့ဆက်နှစ်နှစ်ကြာတဲ့အခါမှာပြန်တုံးတက်လိုက်တဲ့အခါမှာတော့ဒီသူလူတို့ကတော့မကြိုက်ပေါ်ဘူးဆိုတော့ result ထွက်လာပြီဆိုတော့အဖွဲ့အစည်းပေါင်းစီရောတမတော်ကအစိုးရကသွတ်တော်ကပြည်သူလူတို့ကဒါတွေကိုပြန်စဉ်းစားပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆက်နှစ်နှစ်ကသွားနေတာတော့ကျွန်တော်အချိန်နဲ့ကုန်တယ်အချိန်နဲ့ကုန်တော့ဘသူနာလဲဆိုတော့ပြည်သူနာတယ်အဘိုးလည်းမလာဘူးတွတ်တော်လည်းမနောက်တက်မတော်လည်းမလာဘူးပြည်သူကဒီတံကိုခန်းနေရတာပြည်သူပဲလေကျန်တဲ့လူတွေကဘာမှအယာမယွင်ဘူးသူတို့လည်းအလုပ်တော့လုပ်မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုတင်ပြချင်ပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote နဲ့ပေါ့နော်သွားနိုင်တဲ့ဒုစနခိုင်ပွဲဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားပါတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြီးမြင့်လေးလိုက်ပေါ်မှာခဏနေပြပေါအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့ editor ချုပ်ပါကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးချင်ပါတယ်အခုနကဦးကြီးမြင့်ကတော့သူကလွှတ်တော်ထဲမှာအခုတွားနေတဲ့ကိစ္စအပြင်နောက်ထပ်ဆူပြီးချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလုပ်နေတဲ့ NLD ရဲ့ဂျိုးပန်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယဉ်သိချင်ပါတယ်အရင်ဆုံး
ဟုတ်ကဲ့ခင်ဗျာဘာမှမဟုတ်ကျွန်တော်ကြင်နာကတော့ကျွန်တော်တို့ဗမာပြည်သူတည့်ရလုံးက2008အခြေခံဥပဒေကိုကျွန်တော်တို့ကမသိပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းအတည်ရေးနေတာကတော့ကျွန်တော်တို့ပြည်သူတည့်ရလုံးရဲ့စံတာပါဒါရှင်းပါတယ်ဒါပေမဲ့အဲ့လိုလုပ်မယ်ဆိုရင်ကျွန်တော်တို့ကဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပအခုနောက်တစ်ခုကတော်တော်ရင်းပေါ့နော်အခု NLD ပါတီကဒီ2015မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့အခါမှာကွာဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့လျှောက်လုံးပြောခဲ့တာကတော့လွတ်တော်တွင်ပေါ့နော်လွတ်တော်တွင်သူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုတဲ့လမ်းစဉ်နဲ့သူကရွေးချယ်ခဲ့တဲ့အတွက်ဒါလွတ်တော်တွင်ခြေအနေနဲ့ပြင်ဆင်ဖို့ပေါ့အဲ့ဒီမှာကျွန်တော်တို့ကကျွန်တော်လျှောက်လုံးယနေ့ခေတ်မဂ္ဂဇင်းအဲဒါကြောင့်လုပ်ခဲ့လျှောက်လုံးမှာဒီ NLD ပါတီရုပ်ောက်ွယ်နိုင်ပြည့်တဲ့အချိန်မှာကျွန်တော်တို့ဘာပြောခဲ့လဲဆိုလို့ရှိရင်ကျွန်တော်ဒီမှာနိုင်ငံအကြက်တရား2008ခြေခံဥပဒေပြဿနာဖြစ်တယ်အဲ့တော့အဲ့ဒါကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းရင်းသားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရဲ့ဖြစ်မနေဒီကိစ္စနဲ့ပတ်သက်ပြီးတော့သူစွန့်စုံဆွေးနွေးမှုတွေကိုလုပ်ရမယ်။တရားဝင်ပဲဖြစ်တရားမဝင်ဖြစ် legally ပဲဖြစ် illegally ပဲဖြစ်တော့လုပ်ရမယ်။အဲ့လိုလုပ်ပြီးတော့မှသာဆိုရင်အဲ့ရရလာတဲ့ဟိုသဘောတူညီချက်တွေအပေးလို့ရမယ်။အဲ့မှလည်းအပေးယူရရှိနေမယ်။အဲ့သဘောတူညီချက်တွေနဲ့အစ်မင်းတစ်ဆင့်ကျွန်တော်တို့ကဒါခြေကံဥပဒေပြင်ဆင်ရေးလုပ်ရမယ်လို့ကျွန်တော်တို့ကဟို NLD ပါတီအစိုးရမှာဖွဲ့ကင်နေတာဆိုပြီးကျွန်တော်တို့ရှင်းလင်းပြောရခဲ့ပါပါအဲ့တော့အခုချိန်ဒီမှာအနေဒီပါတီကဒီလိုမျိုးဟိုတက်မတော်နေပဲဖြစ်ဖြစ်တန်းသာတနက်ကန်တန်းသာပါတီနေပဲဖြစ်ဖြစ်ဒီလိုသူဆိုဆွေးနွေးမှုတွေလောက်ခဲ့လားမလောက်ခဲ့လားဆိုတော့ကျွန်တော်မသိရပါဘူးဒါပေမဲ့အခုချိန်မှာအနေဒီပါတီကနေပြီးတော့ ဖွဲ့စည်းပုံပြည်စည်းဥဆောင်ကော်မတီ55ခုကော်မတီဖွဲ့တယ်အဲ့ဖွဲ့တဲ့အချိန်ကစပြီးတော့တက်မရောနေပြီးတော့ဒီတို့ထုံးလုံးကြီးနဲ့ပတ်သက်ပြီးတော့မထောက်ခံဘူးဆိုပြီးပြောလာတယ်ဒီလိုပြောခြင်းဟာအဲဒီတော့တက်မတော်နဲ့ NLD အစိုးရဈာထဲမှာသုံးတရားအပေးယူနှိမ့်နိုင်မှုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးသုံးတရားအပေးယူနဲ့နှိမ့်နိုင်မှုရှိခဲ့ဦးဆိုတာသိတာထင်ရှားပါတယ်ဆိုတော့ကျွန်တော်ပြောချင်တာကအခုလိုမျိုးအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတက်မတော်ကလည်းသဘောမတူဘူးသဘောမတူတာကိုတစ်ဖက်ကတစ်တော်တစ်တော်အားနဲ့တွန်းလှုပ်နေဆိုလို့ရှိရင်ဒါနိုင်ငံပုတ်တမှုဖြစ်နိုင်နိုင်ပါတယ်ဒါကတထင်းထင်းမှာဥပမာအကြံတူးချက်တွေတက်ပြီးဟုတ်ပြီအကုန်လုံးကနေပြီးတော့အကြံတူးချက်တွေတင်ပြတယ်အကြံတူးချက်ကိုတစ်တော်မှာဆွေးနွေးမယ်ဆွေးနွေးပြီးလို့ရှိရင်ဟောဒါမူကြမ်းကိုရေးဆွဲရမယ်မူကြမ်းရေးဆွဲရနေမှာလေဆိုတော့ကခိုင်ပါတီရှိမယ်ရှမ်းပါတီရှိမယ်သူကသူ့ပြင်ဆင်ချက်တွေကဒမိုကရက်အများကြီးပဲအနေရကြံတူးချက်ကအနည်းဆုံးဖြစ်တယ်အဲ့တော့အဲ့ဒါကိုဘယ်လိုနှိမ့်နိုင်မလဲအဲ့ဒီအဲ့ဒါတွေကိုမဲခွဲဆုံးချက်ပြီးတော့လုပ်မလားဟုတ်ပြီအဲ့ဒါတပိုင်းဟုတ်ဟုတ်ပြီမူကျန်းရလာပြီအချိန်အမှုတွေပြင်ဆင်မူကျန်းရလာအဲ့မူကျန်းကအခန်းဆက်နဲ့နဲ့ပြင်ဆင်ရမယ်ဒါဟာတက်မလို့ဆိုတော့အခုချိန်ထိလုံးဝသဘောမလူထားဘူးဒါကမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှင်းဆက်တူမလဲအချိန်နဲ့ကုန်တယ်လူတွေလက်ပင်ပန်းတယ်နောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်တယ်လို့ရောယုံကြည်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာရူစာကနေပြီးတော့ပြည်အောင်သူ့လွတ်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ဆိုင်ဝင်ရနေပြီးတော့ NLD ပါတီကလုံးဆရာရှိတယ်လို့လောက်တာတဲ့ရှေးရှေးကိုမစင်သာဘူးတဲ့ဖြစ်နိုင်တယ်မဖြစ်နိုင်နိုင်ကတော့မတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဖျားသခင်ဘုရားအတွက်မသိနိုင်ဘူးသာနိုင်ငံသမားစကြောက်ကြီးပြောရမယ်စကားမဟုတ်ဘူးနိုင်ငံသမားတယောက်ဆိုဖြစ်နိုင်ကြီးရှိတာလေအကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နိုင်နိုင်မှာဖြစ်နိုင်နိုင်တာကိုမသိနိုင်ဘူးဆိုပြီးတော့အဲ့လိုဒီလိုဆိုပြောတာကတော့လက်မခံနိုင်ပါတော့တို့ပြောလို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအခြေခံဥပဒေပြင်ဆင်ရေးအတွက်ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေကူးကပေါ်ချက်ပေးခြင်း
ကျွန်တော်အဲ့ညမှာခုနကအမတ်ဥအောင်လိုင်းလမ်းဝင်ပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နင်းပြီးတော့ပြောခြင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့ NLD အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝေးဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလှုပ်ပြတယ်ဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NLD နင်းနဲ့ကြိုးပမ်းတယ်သူတို့မှာနီလန်များဟွက်ဖဲများရှိလို့လားလွတ်တော်ထဲမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီအမြင်သိကြပါလေခင်ဗျတကယ်ပဲသူတို့မှာဟွက်ဖဲနီလန်ရှိနိုင်လို့လားဒါမှမဟုတ်ခုနရွက်ကောက်ပွဲတန်တရားဖြစ်နေကြလို့ရွက်ကောက်ပွဲတွေပဲယူဆနေရလား
အဲ့ဒီပြောလို့ရှင်ကဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာစိတ်ချက်နေတဲ့အခြေခံဥပဒေမှာအတိအလင်းတန်ထားပြီးသားဒီကိစ္စကိုစော်သွားနိုင်မှုတဲ့ဘလို့ပဲဖော်ဖဲဖို့ပဲရှိရှိဒါမလို့အောင်ဖြစ်နေအောင်ဒါအရန်သေးကြတယ်အဲ့တော့သေးကြတာတစ်ခုကအခုအချိန်မှာနောက်တစ်ခုကပြောလို့ရှင်ဗျာနှစ်၃မိနစ်ကျော်လာပြီ၃မိနစ်ကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုအချိန်မှာကောက်လို့တာဟာအများကြီးကထင်မြင်ယူဆနေသလိုမျိုးပဲဒါ penalty ဟာဒီရွေးကောက်ပွဲအတွက်ပေါ့တစုံတရာဒီတက်ကိုအမဆေးအောင်လက်ခုပ်ကန်ရအောင်သူတို့ကိုအခြေခံဥပဒေပြင်ဆင်နေပါလေဒီပြင်ဆင်ချက်ကိုတက်တာလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတော့ပုံစံမျိုးဖြန့်ပြီးနေတယ်လို့ဆိုတော့ကျွန်တော်လည်းတကယ်တန်ကြားရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်သွားရှင်တွေကိုလှည့်ပေးခြင်းပါလေဦးကြီးမြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပေးပါခင်ဗျာကျွန်တော်အရင်သွားရှင်တူဖြစ်တဲ့ကုကျော်ဆူသူဖုန်းနံပါတ်တွေပေးထားကုကျော်ဆူတူတုတ်တုတ်နဲ့ဆွေးနွေးလို့ရပါတယ်မေးမြန်းညင်မေးမြန်းလို့ရပါတယ်ဦးကြီးမြင့်ရှိပါတယ်ဦးသက်စင်ရှိပါတယ်
အာဟုတ်ကဲ့ခင်ဗျာခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတာကိုတည့်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်တွေ့ကြပါတယ်ကျွန်တော်တရားရခိုင်နှုန်းသဘောတူပါတယ်အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဘာဖြစ်လဲဆိုတော့စေတနာမပါဘူးဗျဒီရှုပ်လုပ်တဲ့ဟာအန်ဒီလုပ်တဲ့ဟာတမ်တော်ကလည်းစေတနာမပါဘူးခုနကကိုတည့်ကင်ပြောသလိုတမ်တော်ရဲ့ဒီရှုပ်ရဲ့ဒီတိုင်းရင်းသားရဲ့ဒါကိုအပေးယူလို့ရမယ်အပေးယူရလေကျွန်တော်ထင်ပါတယ်အပေးယူလို့လို့ရတဲ့အတိုင်းဒါရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှည်သွမ်းမယ်ရတူတူပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေးတွေဒါတမ်တော်ကပြောတယ်သမတရဲ့လုတ်ပင်ခွင့်ကိုထိန်းချုပ်မယ်ဆိုတဲ့ဟာတုတ်ခွင့်ရေးကိုသူလုတ်ကျင်တယ်ဒါစည်နံပါဘူးတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်ဒီချုပ်ပြောတာကြတော့လေတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်တိုင်းရင်းသားခွင့်ရေးဒီမိုကရေစီခွင့်ရေးမပေးကျင်ဘူးဟိုသမတရဲ့လုတ်ပင်ခွင့်ရဲ့ဒီချုပ်ရဲ့သမတရဲ့လုတ်ပင်ခွင့်နဲ့လုတ်လို့ရတဲ့ဟိုတရင်ကဝင်ကြီးချုပ်တွေကိုသူမပေးဘူး2008ဖွဲ့စည်းပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတော့ဒါစေရနာမပါဘူးပေါ့ဗျာအဲတကယ်တော့စေရနာပါလို့ရှိရင်တော့ဖြစ်မယ်ဒီချုပ်နေနဲ့စေရနာပါပြီးတော့ဟိုဖြစ်နိုင်တဲ့ဟာလေးတွေကိုလုံရင်တော့ကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော်တော်လေးစဉ်းစားနေကြတဲ့ချက်ပါကျွန်တော်နောက်ထပ် thread sheet 2အလှည့်ပေးကြပါလိမ့်ဦးချင်းမြစ်ပါဦးချင်းမြစ်ဆွေးနွေးလို့ရပါတယ်မင်းမြန်ညင်မင်းမြန်လို့ရပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေ
ဟိုရိုးရိုးချင်းချင်းဒီမှာဆရာရဲ့ဟိုဒီလူလူက95 99ရာခိုင်နှုန်းလောက်ရှိတယ်ကိုသူဒီတန်း90ဆိုဒီလူလူက150လောက်ကျွန်တော်ဆင်းရဲဒုက္ခရောက်ခဲ့တော့ကျွန်တော် energy ကို inter အာဂုတကြီးနဲ့ကျွန်တော်တို့မဲပေးခဲ့ရတယ်ဒါပေမဲ့ဟိုအာ inter နဲ့အာဂုခဲ့ရတယ် inter နဲ့ညှော်လင်းခဲ့ရတယ်ဒါပေမဲ့ energy ဖို့က2008ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကြီးကို quality အစိုးရတွေကသူကတော့ဖွဲ့စည်းပုံအခြေခံဥပဒေမပါဘဲနဲ့အုပ်ချုပ်ပြီးတော့နောက်အစိုးရတွေကိုဖွဲ့စည်းပုံအခြေခံဥပဒေ2008ကြီးနဲ့ချုပ်တိခဲ့တော့ဒါလည်းသူရဲ့လုံလီလောဟန်ကိုကျွန်တော်တို့ NLD အနေနဲ့ဆွဲလိသူအစိုးရကလည်းသူတို့ပုဂ္ဂိုလ်တွေလည်းပြောတယ်လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသက်ပြည့်ကြပဲနဲ့တဲ့အဲကြောင့်ကျွန်တော်တို့အားကိုးတဲ့ NLD ကလည်းဟိုပြည်သူအတွက်မျက်နှာမူပြီးတော့ဒီ2008ဖွဲ့စည်းပုံပြုပြင်ရေးအတွက်ကျွန်တော်အသက်ပြည့်ပြီးတော့ဥက္ကံစူးစမ်းအထောက်အကူတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တူလှည့်ပေးကြပါလဲ slide ပွေကုံ slide ပွေကုံဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗ
ျချက်ရှိတယ်ဘာလို့လဲဆိုတော့အခုကတမတော်ကဒီ2008ဖွဲ့စည်းပုံအရာသူတို့နေလာတဲ့ဥစ္စာဆင်းနှစ်ပြီတော့မှဖြစ်တယ်အဲ့တော့ဆင်းနှစ်မတိုင်ခင်လဲမှာတော့သူတို့အဲ့ဒီ NLD ကလို့ချူပန်တဲ့ဥစ္စာကိုတမတော်ကလိုက်လို့ပြင်းတယ်။ဘာလို့လဲဆိုတော့အခြေခံဥပဒေဆိုတာ NLD တွေ့လဲမဟုတ်ဘူးတမတော်တွေ့လဲဘူး။တကယ်တော့ PP ဟာ P2 ဥစ္စာဖြစ်တယ်။ P2 တွေကမြင်းလို့ပြင်းလို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းဝန်ရှိတယ်။အဲ့တော့အခုဒီနင်းလာနဲ့သူတို့ရွေးမယ်။အခုနောက်ဦးကြည်မြင့်ပြောတဲ့ဥစ္စာနင်းလာလည်းဖြစ်နိုင်တယ်။အဲ့တော့အခုချိန်မှဆိုရင်တော့တမတော်က PP နဲ့ထိတ်ခိုက်ရင်ဆိုင်ဖို့လမ်းရှိကိုတော့သူတို့ရွေးမြင့်လိုက်မယ်လို့ကျွန်တော်မထင်ပါဘူး။အဲ့ဒါကြောင့်ကျွန်တော်ပြောရင်းချက်ရှိတာကတော့ဒီလိုမျိုးတီတီထုကပြင်ချင်တယ်ဆိုတဲ့ဥစ္စာကိုလက်တွဲနဲ့သူတို့ပြပြီးဟိတ်ဆိုရင်တော့တမရောရော NLD ရောတိုင်းရင်းသားတွေရောသူတို့ပြင်ရမှာသူတို့တောင်းဝန်ရှိတဲ့အတွက်ဒီစင်ကြီးမပြခင်လဲမှာတော့အထက်အလျောက်တော့သူတို့လိုအပ်တဲ့ဥစ္စာမပြင်လို့ဆိုရင်တော့နာနာကမှာပြည်ပြည်နဲ့တမရောနဲ့ရင်ဆိုင်နိုင်တဲ့နီလာမဲရှိလို့တယ်လို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ကိုစလိုင်းပွေကုန်ကျေးဇူးကျေးဇူးပါခင်ဗျကျွန်တော်တော်ရှင်တွေကဒီမှာပေးစာရီတော်များပြီးထားပါတယ်ကျွန်တော်အချိန်ကြောင့်ပေးစာရီတော်တချို့ပဲဖတ်နိုင်ပါမယ်အခုနောက်ထပ်သရရှိတူလီလိုင်းပေါ်မှာရှိပါတယ်သူကတော့အရှင်တန်ဝနာရှိပါတယ်အရှင်တန်ဝနာအရှင်ဖျားမိတ်လို့ရပါတယ်ခင်ဗျာ
အဲစစ်မတိုက်ခင်ကမြားကုန်လို့တော့မဖြစ်ကြပါဘူးလေမြန်မာနိုင်ငံရဲ့အခြေခံဥပဒေဟာပြင်လို့မရဘူးဆိုတဲ့အရာတစ်ခုမှမရှိပါဘူးကဘာမှာနိုင်ငံပေါင်း190ကျော်ရှိပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းဟာဥပဒေတွေနဲ့တိစောက်ထားတာပါအမေရိကန်နဲ့ပါကစ္စတန်တို့ဟာတဘုံကံနဲ့မရှိကြသလိုတရုတ်နဲ့အင်္ဂလန်ဟာလည်းတဘုံကံနဲ့မရှိပါဘူးမိမိနိုင်ငံရဲ့ယဉ်ကျေးမှုရဲ့သဘာဝအဲနိုင်ငံနိုင်ငံသားတွေရဲ့ယဉ်ကျေးမှုဓာတ်တွေကိုထိန်းသိမ်းပြီးပြတ်မှာဆိုလို့တတ်မှတ်တော့ကထိန်းနေနေနဲ့ပြီးတာပါပြင်းမရဘူးဆိုတဲ့အရာမရှိပါဘူးပြင်းလို့ရပါတယ်ဟောလောက်မှာကတော့ပါတီတွေပြည်သူတွေရဲ့တာဝန်ပါကိုယ်နိုင်ငံကိုယ်ယဉ်ကျေးမှုကိုယ်လုံးကျုံကိုယ်စီဝိုင်းနဲ့တိုက်ရင်ပြင်းရမှာပါပြင်းရမှာပါပဲအားလုံးသိနေပြီပြင်းရမှာပါပဲအခုလုံးလိုက်တဲ့2000ဟောပေါ့ပြင်းထားတဲ့3900ဆိုတာလည်းတကယ်တမ်းကျတော့နည်းနည်းလေးပါဦးဇင်းတို့ဗုဒ္ဓဘာသာသာသနာမှာထမ်းဆောင်ရတဲ့ယေဟန်တော်များဟာ129တွယ်သောသစ္စာဘုဒ္ဓပြောတယ်အဲဂရီ9000ကျော်လို့ပြောတယ်တကယ်ထင်းတော့သုံးပါးတည်းပါကာယကံရဝစီကံရမနောကံရဒီလိုပါပဲဤဥပမာအတိုင်းပါပဲ3900လို့ပြောတော့လေအရင်ချုံလိုက်ရင်မြန်မာနိုင်ငံရဲ့စီးပွားရေးရလူမှုရေးရအပညာရေးရဒါအဓိကပါပဲပြင်းမရတဲ့အရာဆိုတာမရှိပါဘူး
တက်ပါ
တော့ကလည်းဒါချင်းသိမ့်ပြီးတော့ဟိုထားတာပါပြင်းမရဘူးဆိုတဲ့ဥပဒေမရှိပါဘူးတက်ပါတော့လည်းတကယ်နိုင်ငံအေးဆေးနဲ့ဖြစ်ရင်လိုက်လျောမဲ့ဥပဒေကြီးတဲ့ပါမလိုက်လျောတဲ့ဥပဒေမရှိပါဘူ
းတက်ပါပြတက်ပါကျွန်တော်တပိတော်လူချာလှည့်ပေးပါမယ်ခင်ဗျာပင်နယ်ဆွနေသူတွေပြန်ပြီးတော့လှည့်ပေးကြပါလေအရင်ဆုံးဦးကြီးမြတ်ကိုကျွန်တော်ပေးကြပါလေဦးကြီးမြတ်ခုနကပြောသွားတဲ့အချိန်မှာလူလူဆိုင်ယူဝဲခန်းဆန္ဒခန်းယူဝဲတရလုတ်ဖို့ဆိုတဲ့ကိစ္စပေါ့နော်ပြင်းရှင်းပြောနေလွှတ်တော်ပြင်ပန်းနေပြီးတော့သွားလွှတ်တော်တွင်းနေလွှတ်တော်ပြင်ပန်းတဲ့လှူရှားမှုလို့အောင်ပြောလို့ရပါတယ်တချို့တော်ရရှင်တွေကထောက်ခံပြီးတော့ဆွနေသွားတာလေကျွန်တော်တွေ့ပြီးတော့လူဆန္ဒခန်းယူဝဲမှာဒီနေရာမှာကျွန်တော်ပြောချင်တာကခုနကကုသစင်ခုနပြောလို့ကုသစင်ကတော့သူကတွတ်ဆုံညှိနှိုင်းပြီးတော့အစဉ်စဉ်ပြောင်းလဲသွားမယ်ဆိုတဲ့အခြေခံကိုပြောသွားပါတယ်ခင်ဗျာကလူစနာခိုင်ပွဲလှုပ်ချင်အပြစ်စစ်တပ်ကလည်းခုလက်ရှိအဖြစ်ဖွဲ့စည်းပုံပြင်ရေးကိုသဘောမတူတဲ့အနေအထားမျိုးပြနေတယ်အဓိကတော့ NLD ကတင်လာတဲ့ပူပေါင်းကော်မတီကိစ္စပါအဲ့တော့နည်းနည်းတင်းတင်းမာဖြစ်နေတဲ့အချိန်မှာလူလူစနာခိုင်ပွဲကစစ်တပ်နဲ့ပုံပြီးတော့ထိတ်တိုက်ဖြစ်လာစရာများရှိပါလားဦးကြည်မြင့်အမြင်တခြားအဖြစ်ထုတ်စရာများရှိပါလားပြောစရာများရှိပါလား
ဟိုကျွန်တော်တို့ဆက်တန်းလာတဲ့အချိန်ကြီးရောကျွန်တော်နိုင်ငံရဲ့တင်းမာတဲ့လမ်းစဉ်ကြီးအာဏာရှင်ကြီး
စစ်အာဏာရှင်စနစ်ရဲ့စိုးမှုတွေအဲ့ဒါတွေလည်းကျွန်တော်တို့ဖျက်ရတယ်သူတို့ရဲ့အခုအထိလည်းပဲစစ်အာဏာရှင်စနစ်ကဆက်လက်ပြီးတော့နော်အဲရှင်မတဝက်တောင်မဟုတ်ဘူးတဝက်ကြော်ကြော်ဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေတွေအဲကျွန်တော်တို့ရဲ့အသက်အရွယ်ပြည်내ရတွေကိုထောက်ထားပြီးတော့ထိတ်တိတ်ကိုးမဲ့လမ်းစဉ်တွေကိုကျွန်တော်တို့အသက်အရွယ်နဲ့လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလှုပ်ရမှာခေါင်းဆောင်ကပေါ်အားမှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွတ်တော်မှာမဲခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲတုံးတက်တင်လဲဆနစ်နဲ့လဲရှိပြီးဒီကအခုလေကျွန်တော်နိုင်ငံမှာ14နှစ်ဆိုတခါပြစ်ထားတယ်လေ60နှစ်က90လေး90လေးရှိတယ်14နှစ်ဆိုတခါပြစ်ထားတယ်သူ14နှစ်ဖြစ်ပြီးတော့ပြန်လဲတုံးတက်တင်ပြီးပြန်လဲပြတ်ရမယ့်အခြေဖြစ်ပြီးဘာကြည့်လို့တုံးတက်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူးနော်ရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကဆွဲရတာမဟုတ်ဘူးအဲ့ဒီရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကထုတ်ပြစ်ပြီးတော့သူတို့စိတ်ကျဲသူတို့ပါသူတို့ဟလာ SNLD တို့ NLD တို့ထုတ်ပြစ်ပြီးတော့စစ်တပ်ကဆွဲသွားတဲ့ဟလာသူတို့ကိုသူတို့ကာကွယ်သွားတဲ့ဥပဒေကြီးဖြစ်တယ်ပြည်သူလူထုကိုကာကွယ်ဖို့ဆွဲတာမဟုတ်ဘူးဒါအထင်ရှားပဲနောက်နောက်တစ်ခါပါလဲဆိုရင်အဲ့ဒီဆွဲနေတဲ့အချိန်မှာ
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲချိန်ရပါတော့လေဦးကြည်မြင့
်ဟုတ်ကဲ့မာကြီးဆောင်96ရဒါကိုမဝေဖန်ရမဆွေးနွေးရမရစ်တာမချမ်းပြူရဖြဲ့9နှစ်က20ချမယ်ဆိုတော့ဒီချင်းချောင်းမှုအောက်မှာလေဒီဥပဒေကြီးကပေါ်လာလားနောက်ပြစ်ကလူရည်တွေမှားနေတကယ်ရှိတာလူရည်50တန်း58တန်းနေပြပြီးတော့ကျွန်တော်တို့လုံးမလဲတော့လိမ့်နေလှည့်ပြကြီးမတရားဩဇာတုံရင်ချင်းချောက်ချင်းတွေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာအလယ်မှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွယ်လီးလီးဖြစ်နေဥပဒေကြီးပြီးတော့ဘလို့မှကိုလုံမရဘူးသူဘာတို့တယ်ဦးစင်းစင်းလို့ထားတယ
်ဟုတ်ကဲ့ဦးချင်းမင်းလည်းချုပ်ပြောပြပါခင်ဗျာ
ဒါထုတ်တယ်လို့ရှိရဒေါ်စန်းစုကြည်လက်ထက်မှာအတော်လေးကိုအကြက်တဲတွေတွေ့တယ်အကြက်တဲကတွေ့တာမှသူတို့ကပိုးတည်တာအဲ့တော့မဟုတ်လို့ကျွန်တော်တို့ကဒါကိုကြားပြီးတော့ခုနကကျွန်တော်ပဲဦးတန်းစင်ပြောတဲ့ဥစားကျွန်တော်တို့ဟလာအမှန်ထောက်ခံတယ်ကျွန်တော်ဒါဘာလို့လဲဆိုတော့ဒ
ါဟုတ်ကဲ့ကျွန်တော်တို့ဒါရက်လေးလိုက်စီစဉ်အချင်းဆေးတော်လို့ပါခင်ဗျာအတိကပါဝင်ဆွနေပြီးတဲ့ဆရာဦးချင်းမင်းနဲ့ကုသက်စင်တနက်တော်ရှင်ရဲ့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရက်လေးလိုက်စီစဉ်တော့ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ဒါညောစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်အခုအင်္ဂါညထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါဦးမယ်ရှင
်ဖြစ်တဲ့နိုင်ငံကလက်ရှိအနာရကွန်ဆာဗေးတစ်ပါတီအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာဘော်ရစ်ဂျွန်ဆန်အနိုင်ရသွားပြီဖြစ်ကြောင်းသူဟာဗီတင်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်တင်းလာနေညမှာပြည်ဆုံးသွားခဲ့တဲ့မဲဆန္ဒပြပွဲမှာမဲရလာ66ရာခိုင်နှုန်းရရှိခဲ့တဲ့ဘော်ရစ်ဂျွန်ဆန်ကမဲရလာ34ရာခိုင်နှုန်းရရှိခဲ့တဲ့နိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကိုအနိုင်ရလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့သူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအရှိန်မြင့်လှုပ်ဆောင်မှုအတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဦးဆောင်သွားမှာဖြစ်ပြီး၃ရက်ကြာမယ်လို့ဆိုပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ပြွန်ဦးဟာမကြာခင်ရေချတော့မယ့်ရင်ကုန်သင်္ဘောအသစ်ကိုဒီကနေ့တွားရောက်စစ်ဆေးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN မှာဖော်ပြထားပါတယ်ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ကုန်သင်္ဘောကနေပဲထိန်တထုံးကြည့်ပြလွတ်တဲ့နည်းပညာကိုဆက်လက်ချုပ်ပန်းနေစေဆိုတဲ့သင်္ကေတလည်းဖြစ်ပါတယ်ခင်ဗျာ
အင်္ဂါညထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးသွားတာပါရှင်။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအစလွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.